ိုင်းနိုင်ငံတက်ပီနယ်မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားမဲ့ကုန်စင်းနေတင်လာတဲ့6ဘိန်းကားတစ်စီးကိုဘန်အခွေဟင်ဖွန်စစ်စေးရိတ်မှာစစ်စင်းနေတော့ဟင်းသီးရဲ့ရွက်တွေကြားကချောင်းဆိုးတန်ထွက်လာတာကြောင့်တင်ငါမကင်းဖြစ်ပြီးဆက်လက်ရှာဖွေရမှာတရားမဝင်မြန်မာ50ကျော်ကိုအန်ခွက်နဲ့ဖွက်ပြီးတဲဆောင်လာတာကိုလုံခြုံရေးတပ်ဖွဲ့တွေကတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးမြန်မာပြည်သားများရဲ့ပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆောက်ကနေဘန်ကောက်ကိုတက်တဲ့အာရှလမ်းမကြီးပေါ်မှာရှိတဲ့ဝေဟင်ဖုံပထမစစ်ဆေးဂိတ်ကြီးမှာတရားမဝင်မြန်မာ53တင်ဆောင်လာတဲ့ကော်ပီတင်တဲ့ဂျင်ပေါ့၆ဘီကုန်တင်ကားကြီးနဲ့သူလိုက်ပါလာကြတယ်။သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ကနေပြီးတော့ဖမ်းဆီးရမိပါတယ်။ကားထဲမှာအဲ့ဒီတရားမဝင်မြန်မာ53ဦးကိုအဝက်နဲ့တင်ခေါ်လာတာဖြစ်ပြီးတော့ဗန်ကောက်နဲ့ပေါင်ဝင်ကျင်မှာသူတို့အလုပ်လုပ်ကင်ရှိမှုအတွက်ပွဲသားကနေသူတို့စီပြင်ပြီးတော့တင်ခေါ်လာဖြစ်တယ်။အဲ့တော့ထိုင်းရင်မောင်းရဲ့ထွက်ဆိုချက်ရသူကပတ်တပေါင်းရတယ်။ဗန်ကောက်ထီသူတို့ပို့ပေးရမယ်။အဲသူတို့ဒီဟိုပြောမယ်ဆိုဘာလုပ်မယ်ဘယ်သွားမယ်ဆိုတော့သူမသိဘူးလို့တော့အဲထိုင်းရင်မောင်းတော့ထွက်ဆိုလာတယ်
အခုဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာတွေဟာညရီကနေမဲဆောက်ကိုယာယီနေဆက်ကြကြော်လက်မှတ်တွေနဲ့အလဲလာကြပြီးမှထိုင်းနိုင်ငံရဲ့အသွေးမိုင်းကိုသွားဖို့အတွက်စူးစမ်းကြတာဖြစ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ယာယီနေဆက်ပြတ်သားဖို့လက်မှတ်ဆိုတဲ့ခုနှစ်ရက်လက်မှတ်တွေဦးညရီကနေလှုပ်လာပြီးတော့မဲဆောက်ကိုအလဲပတ်သဘောပြုတဲ့လာတယ်။ပြီးတော့ပွဲစားအစီအစဉ်တွေတိုင်းဘန်ကောက်နဲ့ပေါင်ဝင်ချင်းမှာအလုပ်လုပ်ဖို့လာတယ်။သူတို့တဦးစီတဦးစီကိုပွဲစားကိုပတ်18000ကနေ2000ထိပေးရတယ
်။သူတို့ကိုလူပုံခုခေါ်ဆောင်လာတဲ့သူတွေကိုဖမ်းမိနိုင်ဖို့စူးစမ်းရှာဖွေနေတယ်လို့လည်းမဲဆောက်ကရဲအရာရှိတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာအခုလိုမျိုးကုန်စင်းကားတွေမှာအံဝက်လုပ်ပြီးမကြာခဏလူပုံခုလေးရှိပါတယ်။တချို့ကဓာတ်စီလောင်တဲ့ကားကြီးတွေထဲမှာလည်းဖွက်ပြီးအသက်အန္တရာယ်ထိခိုက်နိုင်တဲ့နီးလန်းတွေနဲ့တဲဆောင်တာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းထိုင်းနဲ့မလေးနယ်စပ်ဆုံးကလာပီနယ်ထဲမှာလည်းတရားမဝင်မြန်မာတရားတဦးကိုတယ်လာတဲ့အလုံပိတ်ကုန်တင်ကားတစ်စီးကိုဖမ်းမိခဲ့ပြီးကားထဲမှာပါလာတဲ့မြန်မာတွေအသက်ရှူမွန်းကျက်ပြီးအရင်ပြက်လက်နေတာကိုတွေ့ခဲ့ရဘူးပါတယ်။2008ခုနှစ်ဧပြီလ4ရက်နေ့ကဖြစ်ပုံမှာတော့မြန်မာတွေအစုလိုက်ပြုံလိုက်တိုက်ဆုံတဲ့အထိဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံရနောင်းမြို့ကနေဖူးခက်ကိုပင်လယ်စာတည်ယူပို့ဆောင်တဲ့အေဂန်ကားကြီးထဲမှာမြန်မာနိုင်ငံသားတရားကျော်ကိုအလုံပိတ်ကားထဲမှာတယ်ဆောင်လာတဲ့အချိန်လူတွေအသက်ရှူမွန်းကျက်ပြီးအမျိုးသား18ဦးအမျိုးသမီး36ဦးကလေးငယ်2ဦးစုစုပေါင်းလူ50ကျော်အသက်ရှူကျက်သေဆုံးခဲ့ရပါတယ်။